နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ယူကော့ပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုယ်စားလှယ်လောင်းအများစုပြန်လည်ရှင်ပြိုင်ကြမှာဖြစ်ကြောင်းဒီကနေ့ပဲကြေညာလိုက်တဲ့အကြောင်းပြောပြပေးပါမယ်ကျမမိခါပါ NLD ပါတီထိတ်တန်းခေါင်းဆောင်တွေအပါအဝင်2015ခုနှစ်ရွေးကောက်ပွဲမှာရှင်ပြိုင်ခဲ့မှုတဲ့ကိုယ်စားလှယ်တွေက80ရာခိုင်နှုန်းလောက်ပြန်ရွေးခံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲသတင်းထုတ်ပြန်လိုက်တာပါဒီကြိမ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာတော့ပြီးခဲ့တဲ့အစိုးရနဲ့လွှတ်တော်တပ်တန်းအတွင်ဆောင်ရွက်ခဲ့တာတွေပါတီပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းပါတီထိတ်တန်းခေါင်းဆောင်ဒေါ်ဆန်းစုကြည်ကအင်တာနက်လူမှုကွန်ရက်မှာဗီဒီယိုနဲ့ရှင်းပြခဲ့ပါတယ်
ကိုယ်စားလှယ်တွေကိုရွေးချယ်တဲ့ညမှာဘာလို့အဓိကထားလဲဆိုတော့တစ္ဆာရှိမှုနဲ့အတွေ့အကြုံရှိမှုကိုအဓိကထားပါတယ်တစ္ဆာရှိမှုနဲ့အတွေ့အကြုံကိုကျမတို့ဘာလို့အလေးထားရလဲဆိုတော့အဖွဲ့ချုပ်ကဖြတ်တန်းလာတဲ့လမ်းဟာအင်တာမကျန်ပါတယ်ရှည်လည်းရှည်ပါတယ်ဒီလမ်းဆုံးနဲ့မရောက်သေးပါဘူးဒီကျန်းတော့မှုကလည်းမပြီးဆုံးသေးပါဘူးဒါကြောင့်မလို့ကျမတို့ကနေပြီးတော့ခံနိုင်ရရှိမှုနဲ့တစ္ဆာခိုင်မြဲမှုကိုအင်တာမအလေးထားပါတယ
်ဒီအထဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမရဦးဝင်းမြင့်အပါအဝင် NLD ပါတီထိတ်တန်းခေါင်းဆောင်တွေလည်းပါဝင်မှာဖြစ်တဲ့အကြောင်းပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကနေပြည်တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ပ
ထမဆုံးခင်ဗျားတို့သိချင်နေလား။တော်ဆန်းစုကြည်ကပုံမှုမျိုးနေရာလေးပြည်သူ့လွတ်တော်မှာဝင်ပြန်မှာ။တမရကြီးဦးဝင်းမြင့်ကတာမွေကနေပဲပြည်သူ့လွတ်တော်မှာဝင်ပြန်။ရေပုံရချုပ်ပြီးပြောလိုက်မယ်လို့ဆိုရှင်။ဝန်ကြီးချုပ်တွေလည်းသူလျှောက်လာတင်ရတော်တော်များများပြန်တင်
အမျိုးသားလွှတ်တော်အတွက်162နေရာပြည်သူ့လွှတ်တော်အတွက်319နေရာပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်622နေရာတိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်29နေရာစုစုပေါင်းကိုယ်စားလှယ်လောင်း1132ဦးကို NLD ပါတီကရွေးချယ်ထားပါတယ်။ဒါ့ဝိမဲ့လည်းတိုင်းရင်းသားဒေသတွေကမဲဆန္ဒနဲ့အချို့မှာတော့ NLD ပါတီကရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီပြောခွင့်ရဒေါက်တာဇော်မြင့်မောင်ကပြောပါတယ်
။အဲ့တော့ကျွန်တော်တို့မကြိုင်နိုင်တဲ့နေရာရှိရခိုင်မှာဆိုရင်ပြည်သူ့လွှတ်တော်မှာ9နေရာနဲ့အဲ့တော့ရှမ်းမှာလည်းရှိတယ်အဲ့တော့ကျွန်တော်မကြိုင်နိုင်တဲ့နေရာတွေကဒါမှအားလုံးချုပ်ကြည့်လိုက်တဲ့ခါကျတော့ပြည်သူ့ဘောမြို့တန်းလွှတ်တော်မှာ6နေရာပဲကျွန်တော်တို့မကြိုင်နိုင်ဘူးဟောပြည်သူ့လွှတ်တော်မှာဆိုလို့ရှိရင်17နေရာကျွန်တော်တို့မကြိုင်နိုင်ဘူးအဲ့ဒါမကျင်းပတဲ့ဟာလည်းပါပေါင်းပါမယ်ပေါ့နော်ရှမ်းပြည်နယ်လို့ပါအဲ့တော့ကျွန်တော်တို့ဒီနယ်နဲ့တိုင်းမှာလည်းအဲ့ဒီတိုင်းမှာကျွန်တော်မကြိုင်နိုင်တဲ့နေရာတွေရှိတယ်
လက်ရှိပြည်နယ်နဲ့တိုင်းဒေသကြီးဝင်ကြီးချုပ်အများစုဟာလည်းလာမယ့်ရွေးကောက်ပွဲမှာပြန်လည်အရွေးခံမှာဖြစ်ပေမဲ့ပြီးခဲ့တဲ့အစိုးရတပ်တန်းအတွင်အငင်းပွားစရာတွေနဲ့ဝေဖန်မှုတွေကြုံခဲ့ရတဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ကျန်းမာရေးအကြောင်းပြချက်နဲ့အရွေးခံမှာမဟုတ်ကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါရယ်ဒီကြိမ်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းရွေးချယ်ရမှာပြီးခဲ့တဲ့အစိုးရနဲ့လွှတ်တော်တပ်တန်းအတွင်ဆောင်ရွက်ခဲ့တာတွေပါတီအပေါ်တစ္ဆာရှိရှိနဲ့အနစ်နာခံသူတွေကိုဦးစားပေးရွေးချယ်ခဲ့တဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါရယ် NLD ပါတီရဲ့ကိုယ်စားလှယ်လောင်းရွေးချယ်တဲ့မူဝါဒနဲ့ပတ်သက်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့အခုလိုသုံးသပ်လိုက်ပါရယ
်မဲဆန္ဒရှင်ပြည်သူလူထုအများစုမျှော်လင့်နေတဲ့အခြေအနေနဲ့တော့ဟိုဖိလာဆန့်ကျင်ဖြစ်ခဲ့တယ်လို့မြင်ပါတယ်ဟိုပြည်သူလူထုရဲ့အမြင်သဘောထားအတန်တွေကိုနားထောင်ပြီးတော့လွတ်တော်မှာအပြန်ပြီးတော့တင်ပြဆွေးနွေးနိုင်တာမျိုးတွေမှာအားနည်းတဲ့သတ်တော်ကိုယ်စားလှယ်တွေကိုနော်လာမယ့်ရွေးကောက်ပွဲမှာခြံလှပ်ထားခဲ့နိုင်မယ်အဲ့ဒီလိုမျိုးမျှော်လင့်ခဲ့တာပါဒါပေမဲ့လက်ရှိအခြေအနေမှာတော့ဒီသတ်တော်ကိုယ်စားလှယ်ခေါင်း80ရာခိုင်နှုန်းလောက်ကိုကိုယ်စားလှယ်လောင်းဖြစ်ပြန်ပြီးတော့ရွေးချယ်ထားတာတွေ့ရတဲ့အခါကျတော့ဒါဟာလာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနိုင်ရဖို့အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
နိုဝင်ဘာလတဲ့ကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်နိုင်ငံရေးပါတီပေါင်း68ပါတီအနေနဲ့ကိုယ်စားလှယ်လောင်းအမည်စီးရင်တွေကိုတော့ဩဂုတ်လ9ရက်နေ့မှာနောက်ဆုံးထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြသွားရမှာပါရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ကော်မရှင်ကခန့်မှန်းထားပေမဲ့ COVID-19 ကပ်ရောဂါကြုံနေရချိန်အကန့်အသတ်တွေနဲ့ပြပရောက်နိုင်ငံသားအများစုမဲပေးခွင့်ရနိုင်ပါမလားဆိုတာကိုစိုးရိမ်ပူပန်မှုတွေလည်းရှိနေပါရဲ့ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။